ရန်ကုန်မြို့အနီးမှာရှိတဲ့တိလဝါထူးစီးပွားရေးစီမံကိန်းနဲ့ပတ်သက်လို့ဂျပန်အစိုးရရဲ့ငွေကြေးထောက်ပံ့မှုအာမခံချက်နဲ့တဘာဝပတ်ဝန်းကျင်ကိုဒီထိခိုက်မှုအ ਨੇ ဆုံးရှိနိုင်တဲ့အဆင့်မြင့်နည်းပညာတွေကိုသုံးပါမယ်ဆိုတဲ့အာမခံချက်မျိုးပေးခဲ့တယ်လို့အမျိုးသားစီမံကိန်းနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုဝန်ကြီးဌာနဒုတိယဝန်ကြီးဦးဆက်အောင်ကပြောပါရယ်ဒီစီမံကိန်းနဲ့ပတ်သက်လို့နှစ်ဖက်သဘောတူစာချုပ်မူကြမ်းလက်မှတ်ထိုးခဲ့ကြတဲ့ဒီကနေ့မှာဒုဝန်ကြီးဦးဆက်အောင်ကပြောသွားခဲ့တာပါဒါနဲ့ပတ်သက်ပြီးတော့ကိုရိုင်းသွားရောက်သတင်းယူခဲ့တဲ့ VOA သတင်းတော့ကိုသူရာဆိုးကသတင်းပေးပို့ခဲ့ပါရယ်ရှင်
အထူးစီးပွားရေးဆောင်တိစောက်တဲ့နေရာမှာမြန်မာနိုင်ငံအတွက်ငွေကြေးအရင်းနှီးနဲ့နှီးပညာအလွန်အရေးကြီးတယ်လို့ဒုဝန်ကြီးဦးဆက်အောင်ကအခုလိုရှင်းပြပါတယ
်ဒီဂျပန်နိုင်ငံအစိုးရကိုယ်တိုင်ကအာမခံချက်ဖေးတယ်ပြီးတော့လိုအပ်တဲ့ financial resources တွေမှန်မှသူတို့ဖေးပါမယ်ဆိုအာမခံချက်ဖေးတယ်နောက်ပြီးတော့သူတို့ရဲ့ technology ကလည်းဟိုပါပေါ့နော်ဒီ environmental impact တွေအနည်းဆုံးဖြစ်တဲ့တကယ်ကိုနောက်ဆုံးမှာ state of the art advanced technology နဲ့သုံးပါမယ်ဆိုတဲ့ technological ဟိုပါပေါ့နော်ဟိုပါဒီ technological resources တွေကလည်းအာမခံချက်ဖေးတယ်နောက်ပြီးတော့မြန်မာနိုင်ငံသားတွေလည်းပါဝင်တိုင်စီရပါမယ်ဆိုပြီးတော့ကျွန်တော်တို့ joint venture လုပ်ပါဦး joint venture မှာမြန်မာ company တွေလည်းပါမယ်မြန်မာ individual တယောက်ချင်းစီတွေလည်းပါမယ်အကုန်လုံး investment တွေထိခေါ်ပြီးတော့ developer တွေလည်းလုပ်မှာဆိုတဲ့အတွက်မြန်မာနိုင်ငံသားတွေလည်းအကုန်လုံးပါဝင်ပြီးတော့အကျိုးကြီးစီရမယ်နောက်ပြီးတော့မြန်မာနိုင်ငံ civil society နဲ့လည်းလက်တွဲပါမယ်ဆိုပြီးတော့ဟိုအာမခံချက်ပေးတယ်ပေါ့နော်အဲ့တော့ဒီ financial resources တွေ technological resources တွေကိုလုံးဝ commitment ပေးတဲ့ဥစ္စာကကျွန်တော်တို့စီမှာမရှိခဲ့ဘူး။စမှုစုံလုပ်မယ်ဆိုပြီးတော့တင်တဲ့ဥစ္စာတွေရှိတယ်။ဒါပေမဲ့နောက်မှာအမခံချက်မရှိဘူး။အမခံချက်ဆိုတော့ commitment ပေါ့နော်။မရှိတဲ့အတွက်ကျွန်တော်တို့အမခံချက်မရှိလို့ရှိရင်အပြားရှိသွားတာတွေကျွန်တော်တို့ကအများကြီးဖြစ်ခဲ့တယ်ပေါ့နော်
။စမှုစုံလုပ်ချင်တယ်လို့လျှောက်ထားချက်တွေများစွာရှိပေမဲ့အမခံချက်မပေးနိုင်တဲ့အတွက်ပြတ်သွားတဲ့စီမံကိန်းတွေအများကြီးရှိတယ်လို့ဦးဆက်အောင်ကဆက်လက်ရှင်းပြပါတယ်။တိလဝါအထူးစည်းဝါးရေးဆောင်မှာအထက်လေးလုပ်ငန်းတွေလုံသားရံများများတုံးရတဲ့စက်မှုလုပ်ငန်းတွေရင်းနှီးမြှုပ်နှံလာလိမ့်မယ်လို့ဂျပန်နိုင်ငံတကာစည်းဝါးရေးကုန်သွယ်ရေးနဲ့စက်မှုဝန်ကြီးဌာနဒုတိယဝန်ကြီးမစ္စတာဆာဆာကီကအခုလိုရှင်းပြပါတယ်
textile goes labor intensive industries any kind of manufacturing industries will come to this industrial park
တိလဝါအထူးစီးပွားရေးဆောင်စီမံကိန်းကို2003ခုနှစ်မှာစတင်လုပ်ကိုင်မှာဖြစ်ပြီးတော့2015ခုနှစ်မှာဖွင့်လှစ်ဖို့ရည်ရွယ်ထားကစက်မှုစုံအကျယ်ဝန်းမှာ1,900ငန်းရှိမှာဖြစ်ပါတယ်။ဒီကနေ့ပြုလုပ်တဲ့တိလဝါစီးပွားရေးဆောင်အကျိုးတူပူးပေါင်းတည်ဆောက်ရေးသဘောတူညီချက်စာချုပ်မူကြမ်းကိုမြန်မာဆွေရဘက်ကမြို့သားစီမံကိန်းနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုဝန်ကြီးဌာနဒုတိယဝန်ကြီးဦးဆောင်ကလက်မှတ်ရေးထိုးပြီးဂျပန်နိုင်ငံကိုစားဂျပန်နိုင်ငံကစီးပွားရေကုံတွေရင်းနဲ့စက်မှုဝန်ကြီးဌာနဒုတိယဝန်ကြီးမစ္စတာဆာဆာကီကလက်မှတ်ရေးထိုးခဲ့ပါတယ်ခင်ဗျာ